ပြီးခဲ့တဲ့မေလမြန်မာနိုင်ငံရဲ့အနောက်ပိုင်းကိုတိုက်ခိုက်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမိုခာမုန်တိုင်းကြောင့်ဘေးဒုက္ခရောက်ရတဲ့အထဲမှာတော့အမျိုးသမီးတွေနဲ့မိန်းကလေးတွေထောင်ပေါင်းချီပြီးတော့ပါဝင်ပါတယ်။အဲ့ဒီအထဲမှာတော့ကိုဝင်ဆောင်အမျိုးသမီးက2900လောက်ပါဝင်တယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကသတင်းဆောင်မတစ်ပုဒ်ကိုထုတ်ရေးသားထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်စံမာရေးဆောင်ရှောက်ပေးနေတဲ့ဆေးရုံဆေးခန်းအဆောက်အဦတွေအများပြားထိခိုက်ပျက်စီးခဲ့တဲ့ကြောင်းကိုလည်းဒီ UNFPA ကအစောပိုင်းကလေးကပြောဆိုထားပါတယ်။အထူးသဖြင့်ကတော့ကိုဝင်ဆောင်အမျိုးသမီးတွေအတွက်ဖြစ်ပါတယ်။သူတို့ဘေးကင်းကင်းနဲ့မီးဖွားနိုင်မှုစိုးရိမ်ရတဲ့အခြေအနေနဲ့ပံ့ပိုးကူညီဖို့အရေးပေါ်လိုအပ်နေတာတွေကိုစောင့်မမှထပ်ပြီးတော့သတိပေးထားပါတယ်။မြန်မာနိုင်ငံတဝန်းမှာတော့ဆိုက်ကလုန်းမုန်တိုင်းမိုခာကြောင့်လူပေါင်း3သန်းနဲ့4သိန်းလောက်ထိခိုက်မယ်လို့ခန့်မှန်းထားတဲ့ထဲမှာတော့ကိုဝင်ဆောင်နိုင်တဲ့အရွယ်အမျိုးသမီးနဲ့မိန်းကလေး4သိန်း3200ပါဝင်တယ်လို့ခန့်မှန်းထားပါတယ်။ကိုဝင်ဆောင်ထားတဲ့အမျိုးသမီး2900တဲက2300လောက်ကတော့ပြီးခဲ့တဲ့လထဲမှာမွေးဖွားရမယ့်သူတွေဖြစ်ပါတယ်။သူတို့ဟာဘေးဒုက္ခအကျက်တဲနဲ့အခက်အခဲတွေကြားမှာမီးဖွားခဲ့ရတာကိုလည်းစောင့်မမှဖော်ပြပါတယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ဟာမြန်မာနိုင်ငံတဝန်းမှာကိုဝင်ဆောင်အမျိုးသမီးတွေအတွက်မျိုးဆက်ပွားကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုမိဖက်အဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့ပံ့ပိုးကူညီနေတဲ့အဖွဲ့ဖြစ်ပါတယ်ရှင်။